ချမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSC ကဖမ်းဆီးထားတဲ့လူငယ်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ် RCSSSSC ကဒီကိစ္စနဲ့ပတ်သက်လို့ပြန်လဲစစ်ဆင်းနေပြီးလူ့အခွင့်အရေးကော်မရှင်အနေနဲ့လည်းသူတို့နဲ့လာရောက်ပူးပေါင်းကွင်းဆင်းလေ့လာစစ်ဆေးနိုင်ကြောင်းပြောကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြမှာပါ
တနင်္ဂနွေလုံးအဖြစ်ခဲ့ရစေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA မှဖမ်းဆီးထားတဲ့လူငယ်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့တိုက်တွန်းကြောင်းထုတ်ပြန်ချက်ကိုပြီးခဲ့တဲ့ဩဂတ်လ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်ခြိုက်ခမ်းဒေသမှာရှိတဲ့ကုမ္ပဏီတွေမှအလုပ်လုပ်ကင်နေကြတဲ့အလို့သမား12ဦးကို SSA တပ်မဟာ959တခွဲ198က28ရက်12လပိုင်း2010ခုနှစ်လောက်မှာဖမ်းဆီးခေါ်ဆောင်သွားတာလို့ပျောက်ဆုံးလူငယ်တွေရဲ့မိဘတွေကမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုတိုင်ကြားလာတယ်ဆိုပြီးကော်မရှင်ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတာပါ။အဲ့ဒီဖမ်းဆီးသွားခဲ့တဲ့လူငယ်12ယောက်ထဲက6ယောက်ကိုပြန်လွတ်ပေးခဲ့ပြီးမဲ့နောက်ထပ်6ယောက်ကျန်နေတယ်လို့လည်းကော်မရှင်ရဲ့စာမှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး RCSSSA ကဒုတိယဗိုလ်မှူးကြီးစိုင်မင်းကိုဆက်သွယ်မိပြန်ရမှာတော့လူ့ခွင့်ကော်မရှင်အနေနဲ့လဲသူတို့နေမြေတွေမှာအထူးထူပူပေါင်းပြီးလာရောက်စစ်ဆေးနိုင်တယ်လို့ VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီနေမြေတွေကိုသိပြီးတော့လေ့လာခွင့်လည်းပြုပါတယ်။ကျွန်တော်တို့ရဲ့အခွင့်ပြင်းဆက်သွယ်ပြီးတော့ကျွန်တော်အတူတကွတွင်းဆင်းလေ့လာလို့ရပါတယ်လို့ကျွန်တော်ဖိတ်ခေါ်လို့ပါတယ်။
RCSSSA အနေနဲ့ NCA စာချုပ်မှာပါရှိတဲ့သဘောတူညီချက်တွေအတိုင်းလိုင်းနာကျင့်သုံးဖို့သူတို့အဖွဲ့အစည်းတွေကိုညွှန်ကြားထားပြီးစီကဲတစုံတရာချိုးပေါက်ပါကအရေးယူသွားမှာဖြစ်တယ်လို့လည်းဗိုလ်မှူးကြီးဆိုင်မင်းကဆက်ပြောပါတယ
်။ဒါလို့ကျွန်တော်တို့ဒီနှစ်ဖက်သဘောတူညီချက်အတိုင်းကျွန်တော်တို့ရေးဆွဲထားတဲ့ code of conduct တိုင်းကိုကျွန်တော်တို့လိုက်နာရမယ်လို့ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ပြဌာန်းထားပြီးဖြစ်တယ်။အဲ့ဒီတိုင်းလည်းကျွန်တော်တို့အဖွဲ့အစည်းတွေလိုက်နာတယ်လို့လည်းကျွန်တော်ယုံကြည်ထားတယ်။အကဲမလိုက်နာတဲ့သူလေးကိုလည်းကျွန်တော်တို့သူ့ရဲ့ကျုလို့နဲ့ပြူတိုင်းကျွန်တော်တို့ဖက်စီရပဲအပြစ်တမ်းချပေးသွားမှာဖြစ်ပါတယ
်အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့ဒီဖြစ်စဉ်ဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တဲ့အပြင်မဲ့တိုင်းရင်းသားပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးကိုထိခိုက်စေတာကြောင့်အမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ